ရုရှားကျူးကျော်စစ်ကိုတံမြားတိုက်ခိုက်ဖို့လိုအပ်တဲ့အရင်းအမြစ်တွေယူကရိန်းကိုပေးဖို့အမေရိကန်ကဆုံးဖြတ်ထားစေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအင်ကာနေမှာပြောလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုအကြအဆုံးခံနိုင်မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံရမ်စတိန်လေတက်စခန်းမှာယောပါနဲ့ကမ္ဘာတခြားတိုင်းပြည်တွေကကာကွယ်ရေးဝန်ကြီး50ကျော်ရဲ့အစည်းအဝေးမှာမစ္စတာရိုက်အော့စတင်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ယူကရိန်းကူညီပေးရေးကအမေရိကန်အောက်လွှတ်တော်မှာတောင်းမတင်ရေးမချဖြစ်နေပေမဲ့ကန်ထရိုက်ပေးတဲ့အခါမှာစုဆောင်းရရှိထားတဲ့အမေရိကန်ဒေါ်လာတန်း300ကိုအမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကယူကရိန်းအတွက်တွဲရှိအသုံးပြုလိုက်ပြီးတပတ်ကြာမှခုစီးဝေးကဖြစ်လာခဲ့တာပါ။ဂျာမနီနိုင်ငံကလည်းအမေရိကန်ဒေါ်လာ542တန်ဖို့လက်နက်ခရံပြီးကြောက်စစ်သုံးရင်တွေကိုအကူအညီပေးမယ်လို့ဂျာမနီကာကွယ်ရေးဝန်ကြီးဘော်ရစ်ပစ်စတိုရီယပ်စ်ကသတင်းတောက်တွေကိုပြောပါတယ်။အင်္ဂါနေ့ကယူကရိန်းကာကွယ်ရေးအဆက်အသွယ်အုပ်စုရဲ့အစည်းအဝေးအကြိမ်20မြောက်နေ့လည်းဖြစ်နေပါတယ်။ဒီအဖွဲ့ကယူကရိန်းကိုစီးရင်တဲ့တခြားအကူအညီတွေပေးဖို့အဓိကညှိနှိုင်းဆောင်ရွက်တဲ့အဖွဲ့လည်းဖြစ်ပါတယ်။